အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုရတက်လာရင်ဒီပြည်ထောင်စု၈နှစ်ကြာတာဝယ်ပေးမယ်လို့ရွေးချယ်ထားတဲ့လွှတ်တော်အမတ်ဟောင်းမက်ဂိတ်စ်နဲ့ပတ်သက်ပြီးတော့ဒီလွှတ်တော်တွင်မှစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်နိုင်မှုအတွက်သဘောတူညီမှုမရနိုင်ပဲဖြစ်နေပါတယ်။အသက်မပြည့်သေးသူတွေနဲ့လိမ်ဆက်ဆက်မှုမူရည်ဆေးသုံးဆွဲမှုစတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်ကျင့်ဝတ်ဆိုင်ရာကော်မတီကစုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာထုတ်ပြန်တဲ့မတဲ့ဗုဒ္ဓဦးနေတော်ကကော်မတီစည်းဝေးခဲ့ပေမဲ့လည်း Republican အမတ်တွေကန့်ကွက်ခဲ့တာကြောင့်ဘုံသဘောတူညီမှုမရခဲ့ဘူးလို့ Democrat အမတ်တွေကပြောပါတယ်။ Florida ပြည်နယ်အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Matt Gaetz ဟာအစီရင်ခံစာအဆုံးသတ်ခံပြီးမှလွှတ်တော်တာဝန်ကနေနှုတ်ထွက်ခဲ့တာကြောင့်ဒီအစီရင်ခံစာကိုထုတ်ပြန်စရာအကြောင်းမရှိဘူးလို့ Republican အမတ်တွေဘက်ကပြောနေပါတယ်။Republican နဲ့ Democrat အမတ်တွေတဝက်စီပါတဲ့ကျင်းဝတ်ဆိုင်ရာကော်မတီအစည်းအဝေးကိုတော့ဒီဇင်ဘာ5ရက်နေ့ကျရင်ထပ်လုပ်အောင်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတရွေးကောက်ပွဲနိုင်ရာ Trump ကဒီအရေးပါတဲ့ယာရုတာဝန်နေရာတွေအတွက်ကိုဆက်လက်ရွေးချယ်နေတာမှာပထမဆုံးသမ္မတဖြစ်ခဲ့တော့ကပြည်ထောင်စု၈နှစ်ကျော်တာဝန်ယာယီယူခဲ့သူ Matt Whitaker ကို NATO စီးရေးဆိုင်ရာအဖွဲ့ရဲ့ American ဆိုင်ရာတာဝန်ကြီးခန့်အမယ်လို့ကြေညာပါတယ်။ Matt Whitaker ဟာဝိုင်းရင်၈နှစ်တယောက်ဖြစ်ပေမဲ့လည်းနိုင်ငံခြားရေးစည်းရေးမူဝါဒပိုင်းနေမှာတော့အတွေ့အကြုံရှိသူမဟုတ်ပါဘူးရှင်။